Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင်
ကျမကတော့ဆုမြတ်မော်ပါဇင်ဘာဘွေနိုင်ငံသမ္မတဟောင်းရောဘတ်မူကဘီဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်ဒိုရီယာဟာရီကိန်းမွန်တိုင်းဟာအမေရိကန်အရှေ့ပိုင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒီကနေ့မနေ့ပိုင်းကဝင်ရောက်တိုက်ခတ်နေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်လမ်းကတော့ဒီကနေ့အခြေအနေပြန်ပြီးတည်ငြိမ်သွားပါတယ်စစ်ပွဲမှာတင်းချောင်နေတဲ့သူတွေကလည်းနေရရင်းကိုပြန်နေကြပါပြီ
အခုလက်ရှိကတော့ကျွန်တော်တို့တော်တော်များများတော့စပြန်နေကြပါပြီဒီနေ့ဆိုလို့ရှိရင်လည်းတောင်တန်းကျောင်းကစစ်ချောင်းနေနောက်ခေလုံးဖုံးကျောင်းကစစ်ချောင်းနေစပြီးတော့
ဒေသခံတူပြပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်ကချင်ပြည်နယ်မြစ်ကြီးနားမြို့ကတရခွင်မှာသူ့ကိုအမိန့်ချခဲ့တဲ့တရားသူကြီးကိုချိန်ခွင်ပြတ်တစ်ခုပေးခဲ့တဲ့ကချင်လူငယ်ကိုထောင်ဒဏ်3လထပ်ထပြီးတော့ချမှတ်လိုက်တာမန္တလေးတက္ကသိုလ်ဝင်းတွင်ထဲမှာဆောက်လုပ်မှုတွေကိုကျောင်းသားတွေကဆန္ဒပြခဲ့လို့ပညာရေးဝန်ကြီးကဒီကိစ္စကိုစုံစမ်းမှုစုံစမ်းစစ်ဆေးအဖွဲ့ဖွဲ့နေပါပြီဇင်ဘာဘွေနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းရောဘတ်မူဂါဘီကွယ်လွန်သွားတဲ့အကြောင်းနဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်နဲ့ဒံကိုအပြင်းထန်ခံရတဲ့ဘာဟားမားရဲ့နောက်ဆုံးအခြေအနေကြောင့်စတဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဇင်ဘာဘွေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမ္မတဟောင်းမူဂါဘီကွယ်လွန်ကြောင်းကိုလက်ရှိသမ္မတ Emmerson Mnangagwa က Twitter လူမှုကွန်ရက်ပေါ်ကနေအသိပေးခဲ့ပါတယ်။နိုင်ငံရဲ့ဖခင်ကြီးလို့သမ္မတမနန်ကွာကပြောဆိုပြီးတော့အင်မတန်စိတ်မကောင်းဖြစ်တဲ့အကြောင်း Twitter ပေါ်မှာရေးသားပါတယ်။ဇင်ဘာဘွေနိုင်ငံဗြိတိန်လက်အောက်ကနေလွတ်လပ်ရရခဲ့ပြီးတဲ့နောက်ပိုင်း1980ခုနှစ်ကစပြီးရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။ဇင်ဘာဘွေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတယောက်လို့မြင်ကြတယ်လို့တချို့ကလည်းအာနာရှင်တယောက်လို့မြင်ပါတယ်။သူရဲ့ဇနီး Grace မူဂါဘီကိုအာနာလွှဲပေးဖို့ပြင်ဆင်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့ချိန်2019ခုနှစ်တုန်းကစစ်တပ်ရဲ့ဖိအားပေးမှုကြောင့်တမရမူဂါဘီအာနာကနေဆင်းပေးခဲ့ရပါတယ်။နိုင်ငံလွတ်မြောက်ရေးကိုဦးဆောင်ခဲ့သူတယောက်ဖြစ်တဲ့မူဂါဘီအာနာရလာခဲ့ပြီးတဲ့နောက်နိုင်ငံစီးပွားရေးတိုးတက်အောင်လုပ်ခဲ့ပေမဲ့နောက်ပိုင်းမှာအထိုက်အခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့အထိလူခွင့်ရေးချိုးဖောက်တယ်လို့ဝေဖန်ခံခဲ့ရပါတယ်။တက်ဂရစ်2000တုန်းကနိုင်ငံထဲကလူပြူတွေပိုင်တဲ့လယ်ယာမြေတွေကိုသိမ်းဆည်းပြီးလူမဲတွေကိုလွှဲပြောင်းလဲလုခွင့်ပြုခဲ့တာကြောင့်အနောက်နိုင်ငံတွေကမူဂါဘီနဲ့သူ့ရဲ့မဟာမိတ်တွေပေါ်မှာဒဏ်ခတ်အရေးယူခဲ့ကြပါတယ်။2008ခုနှစ်တုန်းကလည်းဇင်ဘာဘွေဒေါ်လာငွေကြေးဖောင်းပွားမှုရာခိုင်နှုန်းတန်း230ကျော်တဲ့အထိမြင့်တက်ခဲ့တဲ့အတွက်ငွေစနစ်ကိုဖျက်သိမ်းခဲ့ရပါတယ်။ဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီဟာစင်ကာပူဆေးရုံတစ်ခုမှဆေးကုသမှုခံယူရင်းကွယ်လွန်သွားတာဖြစ်ပါတယ်
။တောင်အာဖရိကနိုင်ငံမှာတော့ဒီဘတ်ထဲဖြစ်ခဲ့တဲ့နိုင်ငံခြားသားစန့်ကြီးအကြမ်းဖက်မှုတွင်ထိခိုက်ဒေဆုံးခဲ့ရမှုတွေကိုစုံစမ်းအကဲဖြတ်ဖို့လှုံ့ဆော်နေပါပြီ။တနင်္လာနေ့ကစခဲ့တဲ့ဒီချမ်းဖတ်မှုတွင်လူ10ဦးသေဆုံးခဲ့ရပြီးနောက်ထပ်လူအများအပြားဒဏ်ရာရခဲ့ကအခြားအာဖရိကနိုင်ငံတွေနဲ့လည်းဆက်ဆံရေးပါထိခိုက်ခဲ့ရတယ်လို့တောင်အာဖရိကရာရှိတွေကတော့ဆိုထားပါဗျ။ဒီချမ်းဖတ်မှုတွေကိုတောင်အာဖရိကနိုင်ငံသားကုန်တင်ထရက်ကားမောင်းသူတွေနဲ့လူတချို့ကဥဆောင်ခဲ့ပြီးတောင်အာဖရိကနိုင်ငံဘွားတွေရဲ့အလုပ်ကိုင်တွေကိုနိုင်ငံခြားသားရွှေ့ပြောင်းလာသူတွေကလူရည်နေကြတယ်လို့ဆက်ဆွဲခဲ့ကြပါဗျ။ရှုံးမြေတန်ကြားကနေမေကွန်ပြည်တော်မှာသမရစီရာရာမာဖိုစာကဒီအကြမ်းဖက်တိုက်ခိုက်မှုအပေါ်စန့်ကြေဝေဖန်လိုက်ပြီးဘလို့မျိုးဒေါသတွေမကျေနပ်မှုတွေနာကျင်မှုတွေကိုအကြောင်းပြပြီးကိုမှအခုလိုတမင်ရွယ်ဖြတ်စည်းတာရာဇမှုမြောက်တာတွေလုပ်လို့မရဘူးလို့ဆိုလိုက်ပါတယ်။သမရရမာဖိုစာကဆက်ပြီးဘလို့ဆင်ကျင်တဲ့မှာနိုင်ငံခြားသားအိမ်တွေစီးပွားရေးလုပ်ငန်းတွေကိုအကြမ်းဖက်တိုက်ခိုက်လို့မရဘူး။နိုင်ငံခြားသားမုံဒီရေးပဲဖြစ်ဖြစ်တခြားသိမခံနိုင်တဲ့ဘာပဲဖြစ်ဖြစ်အခုလိုအကြမ်းဖက်ဖို့ဆင်ကျင်အဖြစ်သုံးလို့မရနိုင်ဘူးလို့ဆိုလိုက်ပါတယ်။သမရရမာဖိုစာကပဲမြို့တော်ပရီတိုရီယာနဲ့ဂျိုဟန်နက်စဘတ်မြို့ကြီးတွေတည်ရှိတဲ့နိုင်ငံရှေ့မြောက်ပိုင်းဂူထန်ပြည်နယ်မှာလူပေါင်း400ကျော်ကိုဖမ်းဆီးထားပြီးဖြစ်တယ်လို့ဆိုပါရယ်မနေ့ကတော့မြို့တွေထဲမှာလုံခြုံရေးအသင့်နေထားအဆင့်မြင့်ထားပြီးရဲတွေကင်းလှည့်နေခဲ့ကဒီအကြမ်းဖက်မှုတွေရော့ကျလာပုံရပါပဲတချို့နိုင်ငံခြားရွှေ့ပြောင်းလာသူတွေကတော့နိုင်ငံထဲမှာဆက်နေဖို့စိုးရိမ်ကြောင်းထုတ်ပြောနေကြပါတယ်ခင်ဗျာ
ဒိုရီယန်ဟာရီကိန်းမွန်တိုင်းဟာပြင်းအားအဆင့်1နဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းကမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဝင်ရောက်တိုက်ခတ်နေပါတယ်။ Jada Rini Rega, Mon Nine Jow, Down Nemia, Carolina Binary Ma, Listen Amount Dikan Muri, Moji Yisha Muri, Pipwake Bare. Naivan Jarret, Mia Carolina, Kayuran Rinane, Kayuran Ribogo, Mon Nipaho, Tatuani Melu, American Hurricane Tanaga, Tachani, Sawanga, Piojake Bare. Akumene Gona, Dindaja, Libyan Dai Nota Naigo, Sister Goma, Shidelo, Topian Jama, Popia Tavare. A shame ya bango shui dame Mondaiha, New England, Kayuran Ribago, Seninimene by Majang Nainelo, Campan Tavare. Doria Monaizang, a GJ, Cantayare, Bahama, Jonanga Maro, Taune Chile Pidriha, Doria Boarigo, Biansan Nibo, Josani Vare, Abagune, Grand Bahama, Jonima, Attachin, Jenny Nandurigo, Nanganaga Kuni Gazeriga, Lila Shapuini Vare, Monaina, Sosuva Kayare Niarima, Ne Indriha, Jimua, Jessigo Mare, Jada Brinin, now my Tia de la Bahama, Ma, Monaizang, they sound to Don Set Temene, Shibare. ဒီဆုံးသူအရေးအတွက်တိတိတတ်တတ်များလာနိုင်တယ်လို့ကျမ်းမာရေးဝန်ကြီးကလည်းသတိပေးထားပါတယ်။ဘဟာမာကန်လွန်မှာအမေရိကန်ကမ်းခြေဆောင်တန်းနဲ့ဗြိတိန်တော်ဝင်ရေတပ်တင်မော်တွေကြောက်ချပြီးလိုအပ်တာတွေကိုလည်းကူညီပေးနေပါတယ်။ကုလသမဂ္ဂကလည်းအသင့်စားသုံးနိုင်မဲ့အစားအစာတန်းချိန်၈တန်းနဲ့ဂျိုရုဆက်သွေးပစ္စည်းတွေကိုပေးပို့ထားပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရာပြည်နယ်မြို့
ောက်ရှိတယ်ဆိုတာကတော့လောလောဆယ်မသိရသေးပါဘူးကြက်သားရင်းတွေကလည်းကပူးမြို့တော်မှာတာလီဘန်တွေကကားပုံးခွဲတိုက်ခိုက်မှုကြောင့်10ယောက်ထက်မနည်းသေဆုံးပြီး42ယောက်ထိထိခိုက်ရခဲ့ကြပါတယ်အမေရိကန်ဆိုရနဲ့တာလီဘန်တွေကြားသဘောတူညီချက်မူကြမ်းတစ်ခုရေးဆွဲနေတယ်လို့အမေရိကန်ဘက်ကအဓိကညှိနှိုင်းဆွေးနွေးသူဇာမီခါလီဇက်ကပြောထားချိန်မှာပဲတာလီဘန်တွေဘက်ကတိုက်ခိုက်မှုတွေကိုလုပ်နေတာပါအာဖဂန်နစ္စတန်နိုင်ငံတွေကအခြေစိုက်စခန်း5ခုမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်9000ကိုနိုင်ငံတဲကနေ135ရက်အတွင်းရုတ်သိမ်းမယ်ဆိုတဲ့အချက်မူကြမ်းထဲမှာပါဝင်တယ်လို့မစ္စတာခါလီဇက်ကပြောပါတယ်အခုလိုသဘောတူမူကြမ်းကိုတနစ်လာနေကကပူးမြို့တော်မှာသမရအာရှရဖ်ဂန်နီကိုလည်းသူကရှင်းပြခဲ့ပါတယ်အပြီးတိုင်ပြစ်ခတ်ရဆဲရင်နဲ့အနာဂတ်မှာအာဏာခွဲဖို့ရည်အတွက်တာလီဘန်တွေအနေနဲ့အာဖဂန်ဆိုးရအပါအဝင်နိုင်ငံတဲကအရေးပါတဲ့အဖွဲ့အစည်းအားလုံးနဲ့ဆွေးနွေးညှိနှိုင်းရမယ်ဆိုတဲ့အချက်ကိုလည်းသဘောတူညီချက်ထဲမှာထည့်သွင်းထားပါတယ်လို့မစ္စတာခါလီဇက်ကပြောခဲ့ပါတယ်လောလောဆယ်မှာတော့အာဖဂန်ဆိုးရနဲ့တိုက်ရိုက်မဆွေးနွေးဘူးလို့တာလီဘန်တွေကပြန်ပြောထားပါတယ်တာလီဘန်တွေနဲ့အမေရိကန်ဆိုးရကြမူအဖြစ်သဘောတူခဲ့တဲ့ကိစ္စကိုဆွေးနွေးဖို့အာဖဂန်နစ္စတန်သမ္မတအရှရဖ်ဂန်နီဟာဝါရှင်တန်ကိုလာပြီးရှေ့သတင်းပတ်ထဲအမေရိကန်သမ္မတနဲ့ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300925 kHz 5885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်။ဆက်စပ်နေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ကရှင်နှစ်ချင်းခရိယာဖွဲ့ချုပ်ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ခလမ်ဆမ်ဆွန်ကိုစစ်တပ်ကတရားစွဲဖို့ပြင်ဆင်နေတဲ့အပေါ်မှာအမေရိကန်အစိုးရကအင်ပတန်စိုးရိမ်နေလို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ခရိယာဘာသာဝင်တွေဘာသာရေးဖိနှိပ်ခံရတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျွန်လာရုံကအင်ပီရော်မှာတွေ့ဆုံစဉ်ဆရာတော်ခလမ်ဆမ်ဆွန်ကရှင်းပြခဲ့တယ်လို့လူခွင့်ရေးချိုးဖောက်မှုတွေကြောင့်စစ်တပ်ပေါ်အမေရိကန်တန်ခတ်အရေးယူတာကိုကြိုဆိုတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။လွတ်လပ်စွာဖော်ထုတ်ပြောဆိုတာနဲ့လူခွင့်ရေးကိုကာကွယ်ဆောင်ရွက်တဲ့အပေါ်ထောက်ခံကြောင်းပြောကြတာကိုယာစွေးမှုအဖြစ်သဘောမထားသင့်ဘူးလို့အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆရာတော်ခလမ်ဆမ်ဆောင်ဟာကချင်ပြည်နယ်တွေကပဋိပက္ခတွေကြောင့်အိုးအိမ်ပြေထွက်ပြေးတိမ်းရှောင်နေရသူတွေအရေးကိုရေရှည်ဖြည့်ရှင်းပေးနိုင်ဖို့မနာမနေစူးစမ်းသူတယောက်ဖြစ်တယ်လို့လည်းပြောထားပါတယ်။သူ့အပေါ်စစ်တပ်ကတရားစွဲဖို့စူးစမ်းမှုကြောင့်ထောင်နဲ့ချီတဲ့ရွာပုံးရွာရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့သူ့ရဲ့လုပ်ငန်းတွေကိုထိခိုက်မယ်လို့အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာထောက်ပြထားပါတယ်။ဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့တွေ့ဆုံစဉ်ကကချင်ပြည်နယ်ရင်းကတိုက်ပွဲတွေအကြောင်းနဲ့ခရီးယာဘာသာဝင်တွေနှိပ်ကပ်ခံရတဲ့အကြောင်းကိုဆရာတော်ခလမ်ဆွမ်ဆောင်ပြောကြားခဲ့ကြောင်း World News Now Facebook page မှာဖော်ပြခဲ့တဲ့အတွက်ဥပဒေအရအရေးယူပေးဖို့အတွက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်ထိုက်ကမြစ်ကြီးနားတရားရုံးမှာဩဂတ်စ်လ26ရက်နေ့ကရှောက်ထားခဲ့တာပါသူ့ရဲ့အမှုကိုဘလို့ဆက်လက်ဆောင်ရွက်မယ်ဆိုတာကိုစက်တင်ဘာ9ရက်မှာဆုံးဖြတ်ဖို့ရှိပါတယ်ရှင
်လူခွင့်ရေးချိုးဖောက်မှုနှိပ်ထိုင်ုံတွေတားဆီးမှာနောက်ထပ်ကြဆုံးမှုတွေမဖြစ်အောင်ကုလသမဂ္ဂတွင်မှုချုပ်အနေနဲ့မြန်မာနိုင်ငံဖြစ်ရပြီးမှအလုံးနဲ့တက်တည်ပြဖို့လိုနေပြီလို့လူခွင့်ရေးအဖွဲ့16ဖွဲ့ကစာရေးတိုက်တွန်းလိုက်ပါတယ်အရင်ဆယ်စုနှစ်တုန်းက တိလင်္ကာမှာယသဆုလိုက်ကျွလိုက်တည်ခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်လာတူမဖြစ်ရဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်နေတယ်။ဒါကြောင့်အခုလိုဆက်မဖြစ်အောင်အပြောနဲ့သာမဟုတ်ပဲလက်တွေ့ဖြစ်ပင်ပြောင်းလဲမှုတွေလုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ကြပါတယ်။ Amnesty International လူ့ခွင့်ရေးအဖွဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူ့ခွင့်ရေးဆိုင်ရာ ASEAN လွှတ်တော်များအဖွဲ့စတော်တွေပါတဲ့ဒီနိုင်ငံတကာလူ့ခွင့်ရေးညွန်ပေါင်းအဖွဲ့ရဲ့မနေ့ကထုတ်ပြန်တဲ့ထင်ကြားချက်ထဲမှာမြန်မာနိုင်ငံကလူ့ခွင့်ရေးနေထိုင်မှုဆက်မဖြစ်ရေးကုလဘက်ကတာဝန်ရှိသူတွေကိုပါတာဝန်ယူတာဝန်ခံမှုရှိလောက်အမြန်ဆုံးရေးရွယ်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်ဒီလူ့ခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂအတွင်းမှချုပ်အနေနဲ့ဂွါတီမာလာတန်တမန်ဂတ်ရစ်ရိုဆန်သာကိုမြန်မာနိုင်ငံကလူ့ခွင့်ရေးချုပ်ဖောက်မှုကြီးတွေစုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကအရေးပါတဲ့ပထမအဆင့်ဖြစ်တယ်တိရွလင်္ကာတွန်းကလည်းဒီစစ်မှာရပ်သားခဲ့ပြီးလက်ထွေရေးပေါ်ဆက်ပေးတန်တွေကိုလည်လူရှုခဲ့တာကြောင့်အစုလိုက်ပြန်လိုက်တပ်ဖြတ်မှုတွေကိုမတားနိုင်ခဲ့ဘူးအခုမြန်မာနိုင်ငံမှာလည်းဆက်မဖြစ်ဖို့ဒီချက်ပေးခေါလုံးတန်ကိုလည်လူရှုခဲ့တဲ့အရာရှိတွေကိုအရေးယူနိုင်မဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ပြဖို့လိုနေပြီလို့ဆိုပါရခင်ဗျာ
အီယူအရောပါသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အစ်တွေဆွေးနွေးနိုင်ဖို့ဗြိတိန်အစိုးရအဆင့်မြင့်ကိုယ်စားလှယ်တွေဘယ်လ်ဂျီယမ်နိုင်ငံကိုရောက်ရှိနေချိန်မှာပဲနှုတ်ထွက်ရေးအတွက်ဗြိတိန်ရဲ့သဘောထားကိုနားလည်ရခဲ့တယ်လို့အီယူထိပ်တန်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လက်ရှိဗြိတိန်နိုင်ငံတွေကအခြေအနေဟာချုပ်ထွေးနေပြီးဘာတွေဖြစ်နေလဲဆိုတာသဘောမပေါက်ဘူးလို့အီယူအလှည့်ကြားဥက္ကဋ္ဌဖင်လန်ဝန်ကြီးချုပ်အန်တီရီနီကပြောပါတယ်။ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆာဆိုလီကလည်းဗြိတိန်အစိုးရရောပါလီမန်မှာဘာဖြစ်ချင်နေတယ်လဲနားလည်ရခက်ခဲတယ်လို့ပြောကြားခဲ့ပါတယ်။ EU ဘက်ကဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အတွက်အစွမ်းကုန်စ조사ထားပြီးသားဖြစ်တယ်လို့လည်း EU ခေါင်းဆောင်နှစ်ယောက်လုံးကပြောကြားခဲ့ကြပါတယ်။
ဟောင်ကောင်ချုပ်ကပြည်ထောင်ချုပ်မှုအောက်ကနေတရုတ်စစ်အစီပြန်လွှဲပြောင်းပြီး1984ခုနှစ်နှစ်နိုင်ငံသဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကတရုတ်ဝန်ကြီးချုပ်လီကင်ရှန်းကိုတွေ့ဆုံချိန်မှာပြောခဲ့ပါတယ်တရုတ်စုအနေနဲ့ဟောင်ကောင်ကျွန်းကနေပြည်သူတွေရဲ့လွတ်လပ်မှုနဲ့အခွင့်အရေးတွေကိုအာမခံပေးပြီး1984ခုနှစ်စာချုပ်ပါသဘောတူညီချက်တွေကိုဆက်ပြီးလိုက်နာတင်တာကိုသူ့အနေနဲ့ထောက်ပြခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာမစ်မာကယ်ကပြောခဲ့ပါတယ်ခင်ဗျာ
ကြောင်ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြမဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုတောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်လမ်းမှာတော့ဒီကနေ့ကအခြေအနေဆက်လက်ပြီးတည်ငြိမ်လာနေပါတယ်ရင်းသွားလာတွေကပုံမှန်ရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့တိုက်ပွဲကပြင်းထန်ခဲ့တာကြောင့်ကုတ်ခိုင်မြို့ပေါ်ကိုတိမ်းရှောင်လာသူတွေဟာသူတို့ရဲ့နေရည်ရင်းတွေကိုစတင်ပြီးတော့ပြန်နေကြပြီဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့အရင်ရက်ပိုင်းတွေကတိုက်ခိုက်တာတွေကားပိတ်ဆို့တာတွေဖြစ်ခဲ့တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမှာကားသွာလာတွေဟာဒီလ၄ရက်နေ့ကစတင်ပြီးပုံမှန်ပြန်ဖြစ်လာနေတာပါ။ဒီကနေ့လန်ခီအခြေအနေကိုတော့ကုတ်ခိုင်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်လွင်ကအခုလိုပြောပါတယ်။
အော်ကောင်းပါလေဗျအခုဟာကအစင်းကားတွေရောအတက်ကားတွေရောအမနေ့အောင်ရှင်ကြီးရောနှစ်ရက်တော့အခုအချင်းပြေးနေသွားနေပါလေ
ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်တာနဲ့လမ်းပိတ်ဆို့တာတွေဟာကုတ်ခိုင်မြို့အနီးရှုခင်းတာဘက်မှာအများဆုံးဖြစ်ပွားခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေညင်သက်နေခဲ့တာကြောင့်ကုတ်ခိုင်မြို့ပေါ်ကိုတိတ်ဆောင်လာသူတွေလည်းနေရက်ကိုစတင်ပြန်နေပြီဖြစ်ကြောင်းဦးကျော်လွင်ကဆက်ပြောပါတယ်အဲ
အခုလက်ရှိကတော့ကျွန်တော်တို့ဟွာပေါ့ဟိုတော်တော်များများတော့စပြန်နေရပါပြီဗျဒီနေ့ဆိုလို့ရှိရင်လည်းကောင်းနဲ့ကျောင်းကဆစ်ချောင်းနေနောက်ခိုးလုံးဖုံးကျောင်းကဆစ်ချောင်းနေဆိုက်တော့ပြန်နေရပါပြီပြန်လို့ရှိရင်လည်းကျွန်တော်တို့ကဒီနှစ်ကန့်တော့ပဲကျန်တော့မယ်ဗျလူကတော့ဟိုအများဆုံးကျန်လဲအဲ့လိုပေါ့300လောက်ပဲသူတို့လည်းမနေ့ကတော့ပြန်မယ်လို့ပြောပါတယ်ဗ
ျကုတ်ခိုင်မျိုးကဂျမဆူနှလုံးသားလူမှုကူညီရေးအသင်းကဒီနေ့ညနေခင်းအထိနေရက်ပြန်တွေကိုပို့ဆောင်ပေးနေကြောင်းအဖွဲ့ရဲ့တာဝန်ရှိသူတဦးကပြောပါတယ
်ဒီနေ့တော့ဆစ်ချောင်းနောက်ဖွဲ့ပြန်နေဗျ3 4ရလာပြန်နေဗျဘယ်ဟာတွေကလဲဆိုရင်ကုန်းစာပါမယ်ဖွေအစ်ရပါမယ်နောက်ကြဟိုနောင်ပါမယ်အော်မန်ထန်လည်းပါတယ်ဒီရကြောင့်လည်းဇာလာပြန်မယ်ပေါ့ကျွန်တော်တို့ပို့နေတော့ပို့နေတော့ပြီးပြီ
ဒီလ3ရက်နေ့ကတော့ကုတ်ခိုင်မြို့ပေါ်ကစခန်း6ခုလောက်မှာစစ်ရှောင်ပြည်သူ1600လောက်ရှိနေခဲ့တာဖြစ်ပါတယ်လာရှိုးနဲ့တိန်ဒီမြို့ပေါ်ကိုတိန်းရှောင်လာသူတွေကတော့အရင်ရက်တွေကတည်းကသူတို့ဒေသမှာတိုက်ပွဲတွေညင်သက်သွားတာကြောင့်ပြန်သွားကြပြီဖြစ်ကြောင်းဒေသခံပရာဟိတဆောင်ရွက်သူတွေကပြောပါတယ်ဒီကနေ့တိုက်ပွဲအခြေအနေကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောဆိုပြီးတမ်ဘရော့ဘက်ကတော့ဆက်သွယ်လို့မရခဲ့ပါဘူး
ကိုမိုးစောပါရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတရားခွင်ရဲ့အခြေအနေတင်ဆက်ပေးကြပါရစေ။ကချင်ပြည်နယ်မြင်းကြီးနားမြို့ကတရားခွင်တစ်ခုမှာတော့တရားသူကြီးကိုချိန်ခွင်ပြတ်တစ်ခုပေးခဲ့လိုက်တဲ့ကချင်လူငယ်တက်ကြွလှုပ်ရှားသူတဦးကိုဒီကနေ့တရားရုံးကထောင်ဒဏ်3လထပ်မံချမှတ်လိုက်ပါရစေ။အရင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့မှုနဲ့ထောင်ဒဏ်15ရက်ကြာခံထားရတဲ့သူကိုအခုလိုပြစ်ဒဏ်ထပ်မံချမှတ်လိုက်တဲ့အပေါ်မှာတော့ကချင်လူငယ်တွေအကြားမှာလက်ရှိတရားစီရင်နဲ့ပတ်သက်လို့မကျေနပ်မှုတွေထွက်ပေါ်နေပါရစေ။အကြောင်းစုံကိုကိုကောင်းဆန်ဟိန်ပြောပြပေးပါရှင်။
တရားသူကြီးကိုတရားခွင်အပြီးမှာချိန်ခွင်အပြည့်တစ်ခုပေးလိုက်တာကြောင့်ကချင်လူငယ်တက်ကြွလှုပ်ရှားသူကိုဘောလူကိုတရားရုံးကိုမထေမဲမြင်ပြုမှုပုံမှန်228အရထောင်ဒဏ်3လချမှတ်လိုက်တာဖြစ်တယ်လို့သူ့ရဲ့ရှင်းနေဥမာခါကအခုလိုပြောပါတယ်
။ဟောဥမာနိုင်ငံတကာမှာလည်းဒီလိုပဲတရားသူကြီးဖြစ်ခြင်းပဲနော်နိုင်ငံတော်ဒီသမ္မတကြီးကိုရှင်းတယ်မကျေနပ်တဲ့အချက်တွေရှိရင်ကနော်အဲသူကအဲ့ဒီသမ္မတရဲ့ပုံတွေလည်းမရှုတယ်နော်ခြေတော့လည်းနင်းနေမယ်အမျိုးမျိုးပေါ့ကွာထုံချသာလောက်ကြရအခုဒီဟာကအဲ့လောက်ကြီးအစ်စ်မဟုတ်ဘူးဒါနော်ဒီကြက်ကြက်နဲ့ဒါသူကဒီလိုပြောဆိုတယ်ဆိုတာတော့ကားတာမဟုတ်အဲ့ဒီဟာကိုသူကစော်ကားတယ်မှတ်တယ်ဆိုတော့အဲဒါတော့ဒီလိုသူ့ပြစ်ဒဏ်ချတယ်ဆိုတာတော့ဒါကမဖြစ်တဲ့နဲ့ဆရာလည်းမဆွဲတင်ဘူးဒါပြစ်ဒဏ်လည်းမချတင်တဲ့ကိစ္စပေါ့နော
်ဆစ်ရှောင်ဒုက္ခသည်တွေရဲ့ဘဝကိုကချင်းစစ်ပွဲရှင်းနေပြည့်မှာတရုတ်ဖို့တင်ဆက်ခဲ့လို့စရမလာနေ့ရက်နေ့ကသူ့ကို2015ရဲ့ချမှတ်အမိပေးခဲ့တဲ့အပေါ်တရားစီရင်မတိုင်ဟာပြတ်ပြားနေတယ်လို့ယူဆတဲ့အတွက်ကိုဘောလူကတရားသူကြီးကိုချိုးပြက်နေတဲ့ချိန်ခွင်တစ်ခုပေးခဲ့တာကြောင့်တရားရုံးအပေါ်မထီမဲမြင်ပြမှုနဲ့သူ့ကိုအခုလိုတက်မှန်စီရင်ချက်ချလိုက်တာပါသူ့ရဲ့လုပ်ရအပေါ်အခုလိုစီရင်ချက်ချလိုက်တာနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကိုတရားရုံးအပြင်မှာကိုဘောလူကအခုလိုပြောပါတယ်
လုံးဆောင်ရဲ့ပုံမှာကျွန်တော်တို့ကအပြစ်ရှိတယ်လို့ကျွန်တော်ဝန်ခံခဲ့တယ်။ဒို့တော်လဲကျွန်တော်တို့ကိုဒီကနေ့ကျွန်တော်တို့ကကျွန်တော်ကိုအပြစ်ရှိတယ်လို့ဝန်ခံတော်ညာလဲပဲကျွန်တော်ကိုထောင်ဒဏ်ကျွန်တော်ကို3လကြံပြီးမှကျွန်တော်တို့ကိုချခဲ့တယ်။ဒီအပေါ်မှာကျွန်တော်တို့ကမတရားမှုပုံမှာကျွန်တော်ကဘယ်တော့မှဒုထောက်ကောင်းကောင်းခံမဲ့ကောင်းမဟုတ်ဘူး
။ဒီနေ့တရားခွင်မှာကိုဘောလူကိုသူ့ရဲ့ရှေ့နေနဲ့တိုင်ပင်ဆွေးနွေးခွင့်မပေးဘဲအမိန့်ချလိုက်တယ်လို့လဲရှေ့နေဥမာခါကပြောပါတယ်။အစိုးရရဲ့လှူလာချက်အတိုင်းလိုက်လုပ်ပေးနေတဲ့အခုလိုစီရင်ချက်တွေဟာဥပဒေအကြောင်းအရာအပြေရှားတဲ့လုပ်ရမဟုတ်ဘူးလို့ကချင်အမျိုးသားလုံးဆိုင်ရာလူငယ်များသမဂ္ဂဥက္ကဋ္ဌကိုလွမ်းဆောင်က VOA ကိုပြောပါရယ
်တရားစီရင်ရေးမှန်တိုင်ကဒီသူမျိုးတွေဘက်ကိုကျွန်တော်တို့ဒီဥပဒေအတိုင်းရည်တည်မှုလွတ်လပ်ပြီးဆရာညတာတဲ့တရားစီရင်ရေးမဟုတ်တော့ပဲနဲ့ကျွန်တော်တို့အစိုးရနဲ့တမတော်တွေလုပ်တဲ့တရားဆွဲဆိုတဲ့အရာအားလုံးကတော့တို့ကဒီသူတွေကိုတန်ချတဲ့ပုံစံပဲကျွန်တော်လုပ်နေတယ်ဆိုတော့ဒီလိုမျိုးပြစ်ဒဏ်ချရင်နဲ့ထောင်ချရင်နဲ့အခြေရှာတဲ့ဟာကဒါမဟုတ်ဘူးပေါ့နော်ဆိုတော့ဒါအပြင်မဟုတ်ဘူးဆိုတော့ပုံပြမဒီကပြည်သူတွေလူငယ်စုတွေအားလုံးကတော့ပုံပြမအချင်းတုံရဲ့စုတွေတဲ့ပုံပြမကျွန်တော်တို့ကစိတ်ကြွအခိုင်းကြဲဟာဖြစ်နေတယ်ဆိုတော့ဒါကောင်းတဲ့အရာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုမျိုးမြင်ပါတယ
်ကိုဘောလူနဲ့အတူကချင်းစစ်ပွဲရှင်းနေပြည့်ပွဲမှာတရုတ်ဖို့တင်ဆက်ခဲ့တဲ့မဆိုင်နူးပန်ဟာလေစနေမလာ2ရက်နေ့ကထောင်နဲ့15ရက်ကြာခံခဲ့ရပါတယ်ဆစ်ရှောင်ဒုက္ခသည်တွေရဲ့ဘဝကိုကချင်စစ်ပွဲရှင်းနေပြည့်မှာတရုတ်ဖို့တင်ဆက်ခဲ့လို့စနေဘာလ2ရက်ကထောင်နဲ့အမိန့်ချခံခဲ့ရတဲ့ကချင်လူငယ်၂ယောက်အတွဲဒေသခံတွေကမြကြီးနားမြို့ဗိုလ်ချုပ်ကျေးရုပ်ပန်းချံရှိမှာမနေ့ကစပြီးဆန္ဒပြနေတာပါအခုလာမယ့်စနေဘာ9ရက်မှာလက်ရှိတရားစီရင်ရေးစနစ်ကိုမကျေနပ်ကြတဲ့ကချင်လူငယ်တွေကမြကြီးနားမြို့မှာဆက်လက်ဆန္ဒထုတ်ဖို့ရှိနေပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမရှင်ဆက်ပြီးတော့မန္တလေးတက္ကသိုလ်ကဆောက်လုပ်မှုနဲ့ပတ်သက်ပြီးတော့ကျောင်းသားတွေဘာကြောင့်ဆန္ဒပြတယ်လဲဆိုတာကိုလည်းကြည့်ရအောင်ပါမန္တလေးတက္ကသိုလ်ဝင်းတွင်မှတည်ဆောက်ထားတဲ့စားတောက်ဆိုင်ဒဏ်ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ပညာရေးဝန်ကြီးဌာနကဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုစက်တင်ဘာလ5ရက်နေ့မှာဖွဲ့စည်းလိုက်ပါတယ်ဒီဆိုင်ဒဏ်တွေတည်ဆောက်မှုဟာတက္ကသိုလ်ဘက်ကသူ့သဘောနဲ့သူဆုံးဖြတ်လုပ်ဆောင်ခဲ့တာဖြစ်ပြီးပွင့်လင်းမြင်သာမှုမရှိတဲ့အတွက်မန္တလေးတက္ကသိုလ်ကကျောင်းသားတွေကန့်ကွက်ဆန္ဒပြနေတာကြောင့်အခုလိုမျိုးစုံစမ်းစစ်ဆေးဖို့ဖြစ်ပေါ်လာတာပါအကြောင်းစုံကိုတော့ VOA သတင်းတောက်မတ်စုစုကမေးမြန်းပေးပို့ထားပါတယ်
မန္တလေးတက္ကသိုလ်ဝင်းတွင်စားတောက်ဆိုင်နှံဆောက်လုပ်တဲ့ကိစ္စမှာတက္ကသိုလ်ပါမုခချုပ်ကတင်နာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးလိုက်တာကြောင့်ကျောင်းသားသမဂ္ဂအဖွဲ့ကစက်တင်ဘာလ2ရက်နေ့ကစပြီးဆန္ဒပြခဲ့ကြတာပါ။အဲ့ဒီလိုဆန္ဒပြပြီး4ရက်မြောက်နေ့မှာဒီကိစ္စကိုစုံစမ်းဖို့အတွက်ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဆောင်နဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းလိုက်ကြောင်းပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကစက်တင်ဘာလ5ရက်နေ့ရက်စွဲနဲ့ကြေညာလိုက်တာပါ။စစ်ဆေးရေးအဖွဲ့ဝင်တဦးဖြစ်တဲ့မြန်မာနိုင်ငံစားစစ်ဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးမျိုးညွန်ကမနေ့ဖြန်မှာမန္တလေးတက္ကသိုလ်ကိုတွားရောက်ဆစ်ဆေးပြီးလုံထုံးလုံးလေးတွေအတိုင်းဆောင်ရွက်သွားမယ်လို့ VOA ကိုပြောပါရယ်
။ဥက္ကဋ္ဌတိအောင်တဲ့အဖွဲ့ဝင်တယောက်လေအဲဒီစုံစမ်းဟိုဌာနဆိုင်ရာဆစ်ဆေးရေးအဖွဲ့ပုံစံ
ဖွဲ့ပြီးသားတဲ့ဥစ္စာရှိပါတယ်အဲ့ဒီဥစ္စာကျွန်တော်တို့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့တုံ့ထုံလုပ်နည်းတိုင်းပဲသွားလုပ်မှာဖြစ်ပါတယ
်ဆန္ဒပြသမဂ္ဂအကြောင်းသားတွေအနေနဲ့ကတော့စုံစမ်းစစ်ဆေးမှုမလုပ်ခင်ပါမောက်ခချုပ်ကိုတာဝန်ကနေအရင်ဆုံးရပ်ဆိုင်းစေချင်နေပါတယ်ပညာရေးဝန်ကြီးဌာနကမနက်ဖြန်မှာစုံစမ်းစစ်ဆေးရေးအဖွဲ့တွေလာမှဖြစ်လို့ဆန္ဒပြအကြောင်းသားတွေကတက်တည်ထွက်ပြေးဖို့ကိုစာပို့ထားတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယမင်းသူကပြောပါတယ်
9နာရီကြာလို့ရှင်ငါစစ်ဆေးမယ်လို့ပြောရဲအဲ့တော့ညီမတို့ကနေပြောပထမဆုံးပေါ့နော်ဒီစုံစမ်းစစ်ဆေးရေးမပြုတ်လို့ပြီးဘမောင်ဟာချုပ်ကိုတာဝန်မှအမြင့်ဆုံးရဆိုင်ပေးဖို့ပေါ့နော်အဲ့ဒါကိုအရင်ဆုံးတောင်းဆိုမယ်အဲ့ဒါကိုတောင်းဆိုပြီးဆိုမှညီမတို့ဘက်ကနေပြောကိစ္စနဲ့ပတ်သက်ပြီးတက်တည်ပြီးလို့ရှင်ထောက်ဆိုချက်တွေကိုအမှန်အတိုင်းပေါ့နော်ပုံပုံလေးပြောဆိုမှဖြစ်ပါရှင
်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးဦးဆောင်တဲ့အဖွဲ့နဲ့ကျောင်းသားသမဂ္ဂအဖွဲ့တွေရန်ကုန်တက္ကသိုလ်မှာဒီကနေ့တွေ့ဆုံမှုအပြီးအခုလိုစတင်စစ်ဆေးဖို့ကိုဆုံးဖြတ်ခဲ့တာပါမန္တလေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာတီရာဝင်းဟာနိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်ကိုချိုးဖောက်ပြီးစားတောက်ဆိုင်တိုင်းဆောက်လုပ်ရာမှာပွင့်လင်းမြင့်တာမှုမရှိတာကြောင့်မန္တလေးတက္ကသိုလ်ကျောင်းသားများသမဂ္ဂကပညာရေးဝန်ကြီးဌာနကိုဩဂုတ်လ23ရက်နေ့မှာတိုင်ချားခဲ့တာပါဒီကိစ္စတွေကိုစုံစမ်းဖို့ဖွဲ့စည်းထားတဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာကိုစက်တင်ဘာလ16ရက်နေ့ထက်နောက်မကျဘဲပညာရေးဝန်ကြီးဌာနကိုတင်ပြရမယ်လို့သိရပါဗျ
။မဆုစုပါရှင် VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဇင်ဘာဘွေနိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းရောဘတ်မူဂါဘီဟာအသက်95နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။တချို့တွေကတော့သူ့ကိုဇင်ဘာဘွေနိုင်ငံရဲ့လွတ်လပ်ရေးသူရဲကောင်းဖြစ်တဲ့ချီချူပြောဆိုကြပေမဲ့လို့တချို့တွေကတော့သူဟာတစ်ချိန်လုံးကအာဖရိကတိုက်ရဲ့ဇပကြီးလို့တင်စားခေါ်ကြတဲ့ဇင်ဘာဘွေနိုင်ငံရဲ့စီးပွားရေးကိုဖျက်ဆီးပြီးတော့ရွေးကောက်ပွဲတွေမမှန်မကန်လုပ်ဇင်ဘာဘွေပြည်သူတွေကိုဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တယ်လို့ဆိုပါတယ်။မစ္စတာမူဂါဘီရဲ့ဘဝနဲ့သူထားရခဲ့တဲ့အမွေတွေနဲ့ပတ်သက်လို့ VOA သတင်းတောက်အန်နီတာပေါ်ရဲသတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင်
။ဇင်ဘာဘွေနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ရောဘတ်မူဂါဘီဟာစက်တင်ဘာ6ရက်ဒီကနေ့မှာပဲစင်ကာပူနိုင်ငံမှာဆေးကုသမှုခံယူရင်းနဲ့ကွယ်လွန်သွားခဲ့ပါပြီ။ဗြိတိန်နိုင်ငံလက်အောက်ကနေလွတ်လပ်ရေးရပြီးချိန်ကစပြီးသူဟာဇင်ဘာဘွေနိုင်ငံကို38နှစ်ကြာအာဏာရှင်ဖြစ်နေအုပ်ချုပ်ခဲ့ပြီးတော့ဇင်ဘာဘွေနိုင်ငံကိုလည်းအလွန်နဲ့နဲ့ရှုပ်ထွေးတဲ့အမွေတွေခြံထားခဲ့တာဖြစ်ပါတယ်။2019ခုနှစ်မှာတော့သူရဲ့လက်ထောက်ဖြစ်နေတဲ့ပေါင်းများစွာလှုပ်လာခဲ့တဲ့ Emerson Mnangagwa ကသူ့ကိုယာရုကနေအတင်းကျပ်ဖယ်ရှားပြီးတော့အာဏာရယူခဲ့ပါတယ်။ဒါပေမဲ့လည်း Mr. Mugabe ကိုတော့သူကအပြစ်ပေးအရေးယူဖို့တော့မကြိုးစားခဲ့ပါဘူ
း။သူဟာဇင်ဘာဘွေနိုင်ငံကိုစတင်တည်ထောင်ခဲ့သူတယောက်လွတ်လပ်တဲ့ဇင်ဘာဘွေနိုင်ငံကိုစတင်တည်ထောင်ခဲ့တဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်ပါ
ပြီးခဲ့တဲ့2018ခုနှစ်မှာတော့ဆယ်စုနှစ်ပေါင်းများစွာအတွင်းဇင်ဘာဘွေနိုင်ငံမှာမစ္စတာမူဂါဘီဝင်ရောက်ရှင်ပြိုင်ခြင်းမရှိတဲ့ရွေးကောက်ပွဲကိုပထမဆုံးအကြိမ်ကျင်းပခဲ့ပြီးတော့ဇင်ဘာဘွေပြည်သူတွေလည်းမဲပေးခဲ့ကြပါတယ်မစ္စတာမူဂါဘီလက်ဒီရွေးကောက်ပွဲမှာဝင်ရောက်မဲပေးခဲ့ပြီးတော့သူ့ကိုယာရုကနေအတင်းကျပ်ဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့အပေါ်မှာဝေဖန်ပြောဆိုခဲ့ပါတယ
်အခြေအနေတွေအားလုံးကောင်းတယ်စစ်အာဏာသိမ်းတာမဟုတ်ဘူးလို့ပြောနေတာတွေကိုယုံရလောက်တဲ့အထိတော့မမိုက်မဲသေးပါဘူးအဓိပ္ပာယ်မရှိရှောက်ပြောနေတာတွေပါဒါကလုံးဝကိုစစ်အာဏာသိမ်းမှုပ
ါဒါပေမဲ့လည်းမစ္စတာမူဂိုဘီကတော့သူ့ကိုယ်သူကာကွယ်ပြောဆိုသွားခဲ့ပါတယ
်ကျွန်တော်အချုပ်ခဲ့တဲ့ကာလတစ်လျှောက်လုံးမှာဒါတွေအားလုံးကိုဖျက်ဆီးခဲ့ပါတယ်အဲ့ဒီအချိန်တွေဇင်ဘာဝေနိုင်ငံပြန်လည်တူတောင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တည်ဆောက်ဖို့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့ကျွန်တော်တို့ဇင်ဘာဘွေပြည်သူတွေအတွက်လွတ်လပ်ရေးရဖို့လုပ်ခဲ့ပါတယ်
ဒါပေမဲ့မစ္စတာမူဂါဘီအာဏာရပြီးတဲ့နောက်ပိုင်း1980ပြည့်လွန်နှစ်တွေအတွင်းမွေးဖွားလာကြတဲ့ဇင်ဘာဘွေနိုင်ငံသားအတော်များများကတော့ဒီပေါ်မှာအပြည့်အဝလက်မခံပဲကောင်းတာတွေရောဆိုးတာတွေရောရှိတယ်ဆိုပြီးတော့မြင်ကြပါတယ်ဝန်ထမ်းတို့ဖြစ်တဲ့ဒီပက်ဆစ်ချက်ကန်ကွာဝါကတော့အခုလိုပြောပါတယ
် Robert Mugabe was right at first
Robert Mugabe ကပထမပိုင်းမှာတော့ဟုတ်ပါတယ်ဒါပေမဲ့နောက်ပိုင်းကျတော့သူကတဖြည်းဖြည်းနဲ့မှားလာပါတယ်
ယောက်ျားသမုံတူဦးဖြစ်တဲ့မစ္စတာမူဂါဘီဟာ1989ခုနှစ်မှာဇင်ဘာဘွေနိုင်ငံကိုဗြိတိန်လက်အောက်ကနေလွတ်လပ်ရေးရအောင်လှုပ်ဆောင်ပေးခဲ့သူဖြစ်ပါတယ်။အစောပိုင်းမှာတော့မစ္စတာမူဂါဘီဟာ15နှစ်ကြာဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကိုအဆုံးသတ်အောင်ဇင်ဘာဘွေပြည်သူတွေကိုတိုက်တွန်းခဲ့ပြီးတော့ဇင်ဘာဘွေနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်ကိုလည်းအစောပိုင်းမှာတိုးချဲ့လှုပ်ဆောင်ခဲ့ပါတယ်။အဲလိုလှုပ်ခဲ့တာကြောင့်ဇင်ဘာဘွေနိုင်ငံဟာအာဖရိကတိုက်မှာအကောင်းဆုံးနိုင်ငံတွေထဲကတစ်နိုင်ငံဖြစ်တယ်ဆိုပြီးတော့လည်းသတ်မှတ်ချင်းခံခဲ့ရပါတယ်။ဒါမဲ့လည်းအချိန်လေးကြာလာတာနဲ့မြတ်မစ္စတာမူဂါဘီဟာအာရာကိုပို့ပြီးတော့ထိန်းချုပ်လာခဲ့ပြီးတော့လူခွေးချိုးဖောက်တာတွေဖိနှိပ်တာတွေရွေးကောက်ပွဲမဲမတမာမှုလုပ်တာတွေရှိတယ်ဆိုပြီးတော့ဆွဆွဲပြိုးဆုံမှုတွေနဲ့ပို့ပြီးတော့ရင်ဆိုင်လာခဲ့ရပါတယ်။သူဥဆောင်ပြီးဇင်ဘာဘွေနိုင်ငံမှာမြေယာသိမ်းဆည်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့ဇင်ဘာဘွေနိုင်ငံရဲ့စီးပွားရေးဟာလည်းဖြူလဲခဲ့ပြီးတော့ငွေကြေးဖောင်းပွားမှုတွေအလုပ်လက်မဲ့ပြဿနာအခြေအနေတွေလည်းပို့ပြီးတော့ဆိုးလာခဲ့ပါတယ်။ဒါပေမဲ့လည်းမစ္စတာမူဂါဘီနောက်ဆုံးဒီရွေးကောက်ပွဲမှာမဲပေးခဲ့ချိန်မှာတော့သူ့ကိုထောက်ခံတဲ့ဇင်ဘာဘွေပြည်သူတချို့က နှွေထွေးစာနဲ့သူ့ကိုကြိုးစုံနှုတ်ဆက်ခဲ့ကြပါသေးတယ်။မစ္စတာမူဂဘီရဲ့ရုပ်အလောင်းကိုတော့ဇင်ဘာဘွေနိုင်ငံဟာရာရီမြို့တော်က Heroes Acre Cemetery လို့ခေါ်တဲ့ဇင်ဘာဘွေသူရဲကောင်းစုတည်ပိမှန်မှာမြေမြုပ်တင်းကြုံမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ Hurricane Monite Dorian Dan ကိုခံလိုက်ရတဲ့ဘာဟားမားရဲ့နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေက Hurricane Monite Dorian ရဲ့ Dan ကိုပြင်းပြင်းထန်ထန်ခံလိုက်ရတဲ့ဘာဟားမားနိုင်ငံကနေရာတော်တော်များများမှာဆူဆူဝါဝါထိခိုက်ပျက်စီးမှုတွေနဲ့ရေဘေးဒဏ်ကိုခံစားနေရပါတယ် Monite ကြောင့်လူပေါင်း22တောက်တယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဒီကာရီဘီယံကျွန်းနိုင်ငံမှာတော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေနဲ့လိုအပ်တဲ့အကူအညီတွေကိုအရေးပေါ်ကူညီကယ်ဆယ်ရေးနဲ့သဘာဝဘေးအန္တရာယ်တုံ့ပြန်ကင်တွယ်ရေးအဖွဲ့တွေကဆောင်ရွက်နေကြပါတယ်။ဘာဟားမားကနောက်ဆုံးအခြေအနေကိုတော့ကူညီပေးနေသူတွေကိုမေးမြန်းပြီး VOA သတင်းတောက် Arash Arabasati သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဘာဟားမားနိုင်ငံမြောက်ပိုင်းအစွန် Grand Bahama ကျွန်းမှာမုန်တိုင်းကြောင့်ရေကြီးမှုနဲ့ဆူဆူဝါထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဘာဟားမားဝန်ကြီးချုပ် Hubert Alexander Minnis ကပြောပါတယ
် Much of Grand Bahama was previously underwater
but Grand Bahama ကျွန်းကနေရာအများစုဟာအစောပိုင်းတော့ရေမြုပ်သွားတာပါအခုတော့ရေပြန့်ကျနေပါပြီလူနေအိမ်တွေစီးပွားရေးလုပ်ငန်းတွေအဆောက်အဦတွေနဲ့အခြေခံအဆောက်အုံတွေဆူဆူရွာရွာထိခိုက်ပျက်စီးသွားပါတယ
်အင်အားပြည့်မုန်တိုင်းတစ်ခုဖြစ်တဲ့ Dorian မုန်တိုင်းဟာဘာဟားမားကျွန်းကိုဝင်ရောက်တဲ့အဆိုးဝါးဆုံးမုန်တိုင်းပဲဖြစ်ပါတယ်နှစ်ရက်တိုင်မုန်တိုင်းဝင်မှွေသွားခဲ့တာမှာအဆောက်အဦတွေပြိုကျမော်တော်ကားတွေလွင့်ဆင်ပြီးအဝေးပြေးလမ်းမကြီးတွေလုံးဝပျက်စီးသွားတဲ့အထိကိုစူးဝါးဖြစ်ခဲ့ပါတယ်မုန်တိုင်းနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့တော့ဘာဟားမားမြို့သားလုံခြုံရေးဆိုင်ရာဝန်ကြီး Marvin Dims ကအခုလိုပြောပါတယ
် Now that the storm has passed we're beginning to carry out our damage assessments
မုန်တိုင်းအခုတော့ပြီးသွားပါပြီပျက်စီးဆုံးရှုံးမှုပမာဏကိုကျွန်တော်စီးရင်ကောက်ယူစုဆောင်းနေပါတယ်ဘယ်လောက်ထိစူးဝါးထိခိုက်ပျက်စီးရတယ်ဆိုတော့တိတိကျကျသိနိုင်မှာပ
ါမုန်တိုင်းတန်ဆူဆူဝါးဝါခံလိုက်ရတဲ့နောက်နေရာတစ်ခုကတော့အဘာကိုကျွန်းစုတွေပါဒီသားတစ်ခုလုံးစိတ်စိတ်မောမောပျက်စီးသွားခဲ့တယ်လို့ဒီအခြေအနေကလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတာကိုပြနေပါတယ် Pride အဖွဲ့ Salvation Army ရဲ့ဘာဟားမားဆိုင်ရာအကြီးအကဲဘိုမူ Clarence Ingram ကအခုလိုပြောပါတယ်
The people just can't wait when you've lost everything
ကုညီတွေတချင်းလိုအပ်နေပါတယ်အရာအလုံးဆုံးရှုံးသွားချိန်မှာစားဖို့အစာကအစာလိုပါတယ်ထိုင်ဆောင်နေလို့ရတဲ့အခြေအနေမျိုးမဟုတ်ပါဘူ
းကြက်ချီနီလိုအဖွဲ့တွေကအကူအညီတွေပေးနေတယ်လို့ပဲဘိုမူ Clarence Ingram ရဲ့ Pride အဖွဲ့ကလည်းအစားအစာရင်းနဲ့ဆေးဝါးအကူအညီတွေကိုလိုအပ်သူတွေထံကိုချက်ချင်းအရောက်ပို့နိုင်အောင်ကြိုးစားနေတာပါ
We will try to hire some local people to help with the relief effort because
ကုညီပေးရလုပ်ငန်းတွေအတွက်ဒေသခံတွေကိုကျွန်တော်တို့အလုပ်ခန့်သွားပါမယ်။ဒါမှသူတို့လက်ထက်ကိုပိုင်ဝင်ငွေရသွားပြီးအသက်ရှင်ရည်ရည်အတွက်ဆက်ပြီးစူးစမ်းနိုင်မှာပါ။ဌာနဧကအနေချင်းကုညီပေးတာလောက်မဟုတ်ပဲသူတို့ဘဝတွေပြန်လည်ထူထောင်နိုင်အောင်ကုညီပေးဖို့ပါ
။နယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာတော့အကူအညီလိုအပ်နေတဲ့ဘာဟားမားပြည်သူထောင်ပေါင်းများစွာအတွက်မီယာပေးဆက်တွေကျူရူးဆက်သွယ်ရေးနဲ့ဆိုင်တဲ့ပစ္စည်းကိရိယာတွေအပြင်အသင့်စားနိုင်တဲ့အစားအစာတန်ချိန်၈တန်ပေးပို့ဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကစီစဉ်နေတဲ့အကြောင်းကုလသမဂ္ဂပြောခွင့်ရကပြောပါရယ်။အလားတူအမေရိကန်ပြည်ထောင်စုကလည်းအကူအညီတွေပေးနေတဲ့အကြောင်းဘာဟားမားဝန်ကြီးချုပ်ကပြောပါရယ်
။ This afternoon I spoke with President Donald Trump.
သမ္မတဒေါ်နယ်ထရမ့်နဲ့ကျွန်တော်နေ့လယ်ကစကားပြောဖြစ်ပါရယ်။ဘာဟားမားအတွက်အကူအညီတွေလိုအပ်နေချိန်မှာအမေရိကန်ကအကူအညီပေးသွားမယ်ကြောင်းကတိပြုပြောဆိုပါရယ်။
ဘာဟားမားမှာကူညီကယ်ဆယ်ရေးလိုက်ပါဆောင်ရွက်ပေးနေတဲ့အမေရိကန်ကံယူရန်ဆောင်တပ်ဖွဲ့ကလည်းလူပေါင်း100ကျော်နဲ့အိမ်မွေးတိရစ္ဆာန်တချို့ကိုကူညီကယ်ဆယ်ပေးခဲ့ပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးသွားတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-232-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေ့ရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2532နဲ့52တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍ၊သုတဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ရမှာကတော့
အရန်ကိုလူကြီးကများလောင်းအကြည့်တယ်ပြီးတော့တခါလမ်းနေစနစ်တွေကလည်းတေချာမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကိုဒေါ်လာ9ဘီလီယံလောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့
သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတောက်ကြညရဲ့အပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ပေးခြင်းပါတယ်ရခိုင်တိုင်းရင်းသူမတ်နွယ်ဦးဟာထိုင်းမြန်မာနယ်စပ်ကနေတဆင့်ဒုက္ခသည်ဖြစ်နေအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုမိသားစုနဲ့အတူ2006ခုနှစ်ကစတင်ပြီးတော့လာရောက်အခြေချနေထိုင်ခဲ့တာဖြစ်ပါတယ်။သား၃ယောက်ရဲ့မိခင်ဖြစ်သူမတ်နွယ်ဦးဟာအိမ်တွင်းအကြမ်းဖက်မှုဒဏ်ကနေရုံးထွက်ပြီးတော့ကိုအားကိုကိုကခိုင်မာတဲ့ဘဝကိုရပ်တည်နိုင်ခဲ့သူလည်းဖြစ်ပါတယ်။ Weaving Through Change ဆိုတဲ့ရကန်းတဲ့ဘဝမှဖွံ့ဖြိုးရေးစီတို့ဆိုတဲ့လုပ်ငန်းကိုလည်းသူကထူထောင်ခဲ့ပါတယ်။အခုမှတော့အမျိုးသမီးဒုက္ခသည်တွေကိုလည်းအကူအညီပေးလျက်ရှိနေပါတယ်။ဘဝကိုတတ်တိရှိရှိရင်ဆိုင်ခဲ့တဲ့သူ့ရဲ့ချိုးဖက်မှုတွေနဲ့ပတ်သက်လို့မတ်နွယ်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal
မနွေဦးကတချိန်ကရခိုင်ဒုက္ခသည်ဖြစ်ပေါ့နော်ထိုင်းမြန်မာနယ်စပ်ကနေဗမာဒီအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့လာရောက်အခြေချနေတိုင်းတာပေါ့နော်အဲဒီ2006ခုနှစ်ကစလို့ပေါ့နော်မနွေဦးအနေနဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့အခက်အခဲမျိုးရင်ဆိုင်ကြရတာကိုလေသတင်းမီဒီယာတွေမှာဖတ်လိုက်ရတယ်ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှပေးပါလားရှင
်စိတ်ပွေထေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပေါ့နော်ဒီလိုရဲ့အကျန်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူးအကျန်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ကြီးလက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျမကိုကိုမေးတာပေါ့နော်ကျမကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအနိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်းဝင်အရင်အရေးကြီးပါလေအဲ့ဒါကြောင့်ဒီမှာအခက်ခဲတွေထင်မှနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါလေခုကတော့ပါချပြီးပြီမကြောက်တော့ပါဘူးဘာကုံမှမကြောက်တော့ပါဘူးစိတ်သက်လေမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးအခက်ခဲမှဆိုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာရုန်းခံမင်းလို့ဆုံးဖြတ်ထားပါလေ
အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြပေါ့နော်ဒီအိမ်တွင်းရဲ့အကြံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမစဉ်းငယ်ငယ်လေးကပဲကျမရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီဒီဘဝရဲ့နာမည်ကကြတော့ weaving through change လို့ခေါ်ပါတယ်
အဲ့တော့အဲ့ဒီ weaving through change ဆိုတဲ့နေရာမှာစဉ်းစားထားယူမေးလားလက်တွေ့လုပ်တာရော
အခုလက်တွေ့လုပ်နေပါတယ်အခုလောလောဆယ်ကဒီကျမကြီးအဓိက highlight ကရကန်းတွေဘဝမှ queen pure yes စီတော့ဆိုပြီးအဒီကောင်းစင်ပေါ့နော
်
အဲ့ဒီမှာဘာလုပ်နေလဲဆိုလောလောဆယ်ကိုလေးရကန်းရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလက်ကိုလည်းထိမ့်သိစေရှင်နေဘယ်နေရာပဲရောက်ပေါ့နော်အခုရက်ခက်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင် တော်တော်များများသိပါတယ်ဆိုတော့တချို့ fashion show တွေမှာလည်းကျွန်တော်တို့ရက်ကန်ကြီးမာပြတိုင်းကအဝိစားတွေရိုးရာရင်ကြီးမှုတွေရက်ကန်တွေအထည်တွေကိုလည်း fashion show တွေမှာကျွန်တော်တို့ competition လုပ်နေတယ်တိကျတဲ့တစ်ခါကတော့ designer တယောက်အနေနဲ့အသိမှတ်ဖြစ်ဖြစ်ပါတယ်အခုလောလောဆယ်ကတော့ကျွန်တော်တို့ဒီအဝိစားတွေထုတ်လိုက်တဲ့ဥစ္စာတွေကို market မှာအကောင်းဆုံး demand ရှိရမယ်ဆိုပြီးအခုလောလောဆယ်ကဒီ marketing ကိုစူးစမ်းနေပါတယ်အန်တီရဲ့
ကိုထုတ်တဲ့ company တွေကိုရောင်းရအောင်လို့ပေါ့ဈေးကွက်ရှာတာပေါ့နော်အဲ့လိုမျိုးပေါ့
စားတုံးကတော့အဲ့ဒီ၅ချက်တစ်လေးနဲ့ Euro market တွေမှာပဲရောင်းတယ်ဒါပေမဲ့ကျမစဉ်းစားလိုက်တာကကျွန်တော်တို့မှာမြို့သမီးတွေကဒုက္ခသုခခံပြီးရင်အရင်စစ်စစ်ရှာစစ်စစ်ပြီးရင်ရနေတဲ့ထည်တွေက၅ချက်တစ်လေးနဲ့မရောင်းသင့်ဘူးကျွန်တော်တို့အဝိစားတွေက demand ရှိရမယ် market ကပုံပြီးလက်ခံရမယ်ဆိုပြီးအခုဒီ Bay Area မှာရှိတဲ့ fashion designer fashion company တွေမှာဆက်ပြီးကျွန်တော်တို့ product ကိုပေါ့နော်အဝိစားတွေကို highlight လုပ်နေတယ်အခုပုံပြီးပေါ့နော
်အခုလို့ပေါ့နော် weaving through change ကနေဘရမာဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းမြေတောင်မြောက်ပြီးနေရာကနေဘရမာတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
ဆန်ကားကတယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးကြည့်လိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့အမျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံရေးနဲ့တယောက်တယောက်ကာကွယ်သွားမယ်ကုညီသွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတောင်းဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ် social advocate နဲ့နေရာတိုင်းမှာပဲကျွန်မတို့ activist အရောက်နေတဲ့နေရာတိုင်းမှာရောက်တယ်ပေါ့နော်ဆိုတော့ print နေရာတိုင်းမှာကတော့ကျွန်မကတော့ပြောပြရတယ်ဒီ news media ခွင့်ရည်ဒီကလေးတွေခွင့်ရည်ပြီးရင်ကာကွယ်ရေးကတော့ number 1အနေနဲ့ဖြစ်ရမယ် bay policy ဖြစ်ဖြစ် bay program လေးလုပ်လို့ပေါ့နော်ဆိုတော့အဲ့ဒီမှာတောင်းဆိုတဲ့နေရာတွေမှာသူတို့ attention ထားလာရဟုတ်ပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့သူတို့ကရှက်တယ်ဘယ်နေရာမှာပြောမလဲအဖိုင်ဝင်ပါပြောမလဲကျွန်မပြောချင်တာကကျွန်မတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျွန်မအားလုံးကြီးချုံပြီးအားလုံးကြဲပဲအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်တို့အဖိုင်ဝင်တစ်ခုလေးအကျိုးရှိဖို့တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားမီကိုသားမီကိုသူကိုသမီးကိုမိမကိုအဆိုင်ဝင်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေ့ကြတာဟာကိုပြောပြရတယ်ပဲဖြစ်ပါတယ
်ဓာတူပဲပေါ့နော်မနှွေဦးတို့မျိုးအင်းဝင်းချမ်းဖက်မှုအခက်ခဲတန်းသူသဖြင့်ជីវရေးရလဲကိုကကိုမရက်တီနိုင်လို့ဒံကိုခါစီပြီးခံရတယ်အမျိုးသမီးတွေအနေနဲ့ပေါ့နော်ဘယ်လိုအကောင်းဆုံးအကြံပေးချင်ပါလဲရှင
်အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝန်ကိုကာကွယ်ဖို့တည်းကစိတ်သက်အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်များများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲ NGO တွေအများကြီးကိုပေါင်းဆန်တော့စနက်ဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အသက်အဆိုင်ဝန်အလုံးမရှိဘူးနေရာအသိမရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်သက်ရေးရာရဟာအញ្ញံကို pressure ဖြစ်တယ်ပေါ့နော်အញ្ញံကခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်သက်ခိုင်းမှာဖို့လို့ရယ်ဒီလေကျွန်မဆက်ပြီးကြုံနေရမယ်ဒီခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲ okay ရှစ်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်စိတ်တက်မကြဖို့တည်းပဲပေါ့နော်လူဘဝရဲ့ freedom ဆိုတာကအဲ့ဒီထဲမှာဘာလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ်ဤဖွင့်ဆိုချက်ဟာ free အတိတ်ကပါလေဆိုတာပေါ့ကိုကိုလွတ်မြောက်အောင်မကြိုးစားနိုင်ရင်တော့ကိုကိုလွတ်မြောက်တဲ့အတိတ်တွေဟာကိုတိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသားသမီးတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုကိုနှိတ်ကတည်ရမယ် freedom ဆိုတဲ့အတိတ်တွေကနှိတ်ကရကိုစီမှာဘလို့ရှိလဲနှိတ်စာဘာလဲဆိုတာကိုနံပါတ်1တည်ရမယ
်မနှွေဦးကသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက်
ဟုတ်ပါရန်ဒီဒီပြောပြမယ်ဆိုရင်လေကျွန်မအသားလုံးကဆိုတော့ကိုပထမတုန်းကစိတ်သက်ကြပါတယ်ခလေးဆိုတော့လည်းဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်
ဟုတ်ကဲ့နောက်ကြတော့ကြည်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေလာတာကျွန်မရဲ့အာနေရှင်တော့ဟုတ်ပါဘူးခင်ဗျားရဲ့အာနေရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့ဒီမှာသားဖွေရကိုဘဝကြည်ပြီးအာမိခင်တရားကြီးဒီခလေးတွေအောင်မြင်မှုမြင်ပြီးရင်လေခလေးတွေကြောင်းတွေကောင်းကောင်းတက်တယ်သူလူကောင်းဆောင်ရတနာဖြစ်လာရယ်ဆိုပြီးကျမဆိုရင်အဲ့ဒီဟာနဲ့ပဲဘဝကိုပြောရှင်နေရတာပဲ သမီးတွေဟိုခြေပြီးကသမီးတွေအောင်းမြင်လာတယ်ချမ်းသာလာတယ်တန်းတန်းပြီးတန်းတန်းခုစဉ်စားကြည့်ဆိုရင်ဒီပထမလေးကြနေပေါ့နော်ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျမအယမ်းကိုဝန်းစားတယ်ကျမပေါ့နော
်မိခင်တယောက်အနေနဲ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရကြွနှက်သွားတာပေါ့နော်
နဲ့ပါတယ်။ဒီရှိကလေးဟိုခက်ခဲတာတော့ရှိမှာပဲ။ပြဿနာမရှိတော့ဘူး။အခုကအားလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲညွှန်ကြည့်ပါရစေ။
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်။ဒေါ်လာရှင်များရှင်နိုင်ငံရေးအရာတွေးဆဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာလိုက်ပါတယ်။တမတော်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်း၃ဘက်တပ်တန်းတိုးဖို့ကြေညာခဲ့ပြီးတဲ့ရက်ပိုင်းအတွင်းမှာထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဒီကြေညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမို့လက်နက်ကင်ပြိပက္ခတွေရောပါရေးပြည်တွင်းငြိမ်းချမ်းရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲစွာတွေကိုသောဒရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတော့တမရရဲ့ဆန္ဒဆရာသမရရဲ့ AG ဟာနဲ့ကွန်ကရစ်လွှတ်တော်ရဲ့စတီးတိုက်တဲ့အကြောင်းကိုအောင်အောင်တင်ဆက်ထားတာနားဆင်ပါရှင
်ဝါရှင်တန် DC ကဆန္ဒဆရာတဦးဟာဇပင်ညက်ခဲ့တာအနည်း90ကျော်ရှိပြီဖြစ်ပြီးသူဟာဇပင်ညက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာဒီလိုဂုံသတင်းကြောင့်အမေရိကန်သမရဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါဇပင်ညှက်ပေးခဲ့ရပါတယ်သမရရဲ့စန္ဒဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ Diego Di Ambrosio ဇပင်ညှက်ပေးတဲ့သမရတွေထဲမှာလက်ရှိသမရ Donald Trump နဲ့အရင်သမရတွေဖြစ်တဲ့ Barack Obama, George Bush နဲ့ Bill Clinton တို့လည်းပါဝင်ပါတယ်။ Sicily ကျွန်းမှာမွေးဖွားသူ Diego ဟာ1968ခုနှစ်ကစလို့ Washington DC မှာနိုင်ငံခေါင်းဆောင်46ဦးကိုဇပင်ညှက်ပေးလာတာပါ။ခေါင်းဆောင်တွေရဲ့ဇပင်ကိုညှက်ပေးခွင့်ရတာဟာကန်ထူးတာလို့ပြောလို့ရပြီမင်းလေကိုယ်ဆိုင်ကိုလာညက်သူဘသူမဆိုအစင်ပြေစေရပါမယ်လို့သူကပြောပါတယ
် Everybody is the same all of the people
အလုံးတူတူပါပဲဘသူပဲလာလာဒန်းတူဝင်ဆောင်မှုပေးပါတယ
်2010ခုနှစ်အရောက်မှာတော့ Washington မြို့တော်ဝန်က Q Street ကို Diego Di Ambrosio ဝေးအဖြစ်ဂုဏ်ပြုအမည်ပြောင်းပေးပါတယ်သူဆိုင်မှာဇပင်လာညက်သူတွေကလည်းသူ့ရဲ့ဇပင်ညက်ပါရမီကိုအတိအမှတ်ပြုကြတယ်လို့ရက်ကွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လေးရှိတာကိုလည်းချီးကျူးကြပါတယ်ဇပင်လာညက်သူတူက
been coming here for almost 40 years 40 and
ဒီဆိုင်မှာဇပင်လာညက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီသူဟာဇပင်ဘလို့ပုံညက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအမြဲညက်ပေးပါတယ
်ဆယ်စုနှစ်တည်းနဲ့ချီဇပင်ညက်လာတဲ့ Diego Di Ambrosio ဟာကျမ်းမာရေးသိမ့်မကောင်းမင်မင်လဲအလုတ်ကိုတော့ရှော့မလုတ်ပါဘူး Diego က
I want to tell you very serious I love this job I love the people. I like you.
ဒီလောက်ကိုချစ်လုံးလို့လုပ်နေရဆိုတာလေးလေးနက်နက်ပြောချင်ပါလေ။လူတွေကိုလည်းချစ်ပြီးတော့သူတို့ကိုဇပင်ညှက်ပေးချင်ပါလေ။သူတို့ကလည်းပတ်စံယူလာတော့အလုပ်ဖြစ်တယ်လေ
။နှစ်တွေတလောက်ကြာအလုပ်လုပ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘလောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူး။အလုပ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူး။ဒီရေကိုရဲ့လျှော်ဝဲချက်က
Nothing you sick or you old
နေ့တိုင်းမကောင်းဖြစ်နေသလားအသက်ဘလောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူး။
အစင်မြတ်တကြွနေသူဒီယေဂိုကဘယ်တော့မှသူ့အလုပ်ကိုရပ်မှာမဟုတ်ဘူးလို့လဲခက်ကြွားကြွားလေးပြောပါရခင်ဗျာ
အမီရော်နဲ့လမ်းသာချတဲ့တမရရဲ့အေဂေဟာဘလဲဟောက်စ်မှာပြောမကုန်လောက်အောင်များတဲ့တမိုင်းကြောင်းတွေရှိခဲ့ပါတယ်။အေဂေဟာကြီးကြပ်ရေးမှူးကန်ဒစ်ရှီယာမန်က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်။လူအများစိတ်ဝင်စားကြတဲ့အခန်းကတော့တမရလင်ကွန်ရဲ့အခန်းမှာအရှိတ်အဓိကပင်မအခန်းမှာတမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ဘလဲမိသားစုနဲ့ဆွေးနွေးလေးရှိပါတယ်
။1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House အေဂေဟာအမေရိကန်နိုင်ငံလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတအန်ဒရူးဂျက်ကဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့ဒီနောက်နှစ်အနည်းငယ်ကြာမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်ဆိုပြီးတော့နာမည်တင်သွားတာပါ။
He was an excellent editor and his
Tuha Alun Tore editor tiao phit de lo shu raung myo song ga ni editor Abore le tadin sa ma yee ta kha ra chaung naing ngai ye atai wai ma athu jaw cha la pi tamara ye achan pe le phit la ba de da chaung tu ain le thin sha la pi ro blae ne twet song lo de naing ngai tamara de twet su ya phit la ba de
1940 kunit de ya ma blae house go tamara ye naing ngai no egia a phit tamat khe ba de အဲ့ဒီအချိန်ကသမ္မတ Franklin D. Roosevelt ရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အဲ့ဒီဟာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ Sherman က
Winston Churchill would come frequently during World War II.
ဒုတိယကမ္ဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်ပြတော်မှာမကြာခဏညအိပ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်းဝူယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော့ Eleanor နဲ့အပေါ်ထက်စင်ကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တရက်မနေ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူ့ယောက်ျားကိုတိုက်တွန်းမယ်ဆိုတာသိကြပါတယ်။အဲ့ဒီနေရာမှာအဲ့ဒါတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်တွေကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ပူပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။1800ခုနှစ်မှာသမရ John Adams က Congress အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကိုအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်းလောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်လိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်လိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ရီပေါင်းများစွာပြပြနိုင်ပါတယ်မစ္စပက်ဖို့ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ
် But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကို तू ကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ်
Green ribbon means that it's an original
ခေကျိုးစိမ့်တွေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စာကြည့်တိုင်းမှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကဘာမှာအစုံဆုံးရုပ်ပြကာတွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့ဆမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ်းမရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စတာတွေဟာစကြည့်ရတဲ့အတွက်ခက်ခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်မုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆိုလ်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
်ကဘာပေါ်မှာမြေနှိမ်ကျွန်ချနေတဲ့မြို့တွေတဲကကျွန်ချနှုံအမြန်ဆုံးမြို့တစ်မြို့ဖြစ်နေ World Economic Forum ကသတ်မှတ်ထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာကိုအခုတည်ငြိမ်တဲ့မြေပြင်ရှိရာအရှေ့ပိုင်းကဘော်နီယိုကျွန်းဘက်ကိုပြောင်းရွှေ့တော်မှာဖြစ်ပါတယ်။အခုလိုမြို့တော်ပြောင်းရွှေ့ဖို့စီစဉ်ရတာနဲ့ပတ်သက်ပြီးဂျပန်အန်နိုဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ
။ပရမဇုံတစ်ချက်ကတော့ဒီနိုင်ငံရဲ့60ရာခိုင်နှုန်းလူဦးရေရှိနေတဲ့ဂျာဗာကျွန်းဂျာဗာကျွန်းဆိုကျွန်းကသေးပေမဲ့နိုင်ငံရဲ့အချက်ချာလိုမျိုးပေါ့နော်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးရဲ့အာဏာတွေအားလုံးစုနေတဲ့နေရာဆိုပြီးပြောကြတာရဲ့နိုင်ငံရဲ့60ရာခိုင်နှုန်းစီးပွားရေးအဲ့နေရာမှာပဲရှိနေတယ်အဲ့ဖြစ်ရှိနေတဲ့မြို့ကြီးမှာဘာဖြစ်လဲဆိုလူကြီးအရန်ကိုလူကြီးကများလောကကြီးတယ်ပြီးတော့တစ်ခါလမ်းတွေစနစ်တွေကလည်းတေချာမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကိုဒေါ်လာ9ဘီလီယံလောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့ဆိုလူတွေကလမ်းပေါ်မှာလည်းအချိန်ကုန်လို့ပေါ့နော်ဒီတဲ့ပုံပြီးရေးကြည့်တာ geo hazard ပေါ့နော်တဘောဘေးရန်နဲ့အရန်များတယ
်ဘလို့တဘောဝဘေးအန္တရာယ်တွေရှိနေတာပါလဲ
ငလျင်အရန်ကြီးတယ်ပေါ့လို့ဆိုငလျင်ကျော်ရှိနေတဲ့ဒီတောင်ဘက်ကဂျာဗာရဲ့တောင်ဘက်မှာရှိတဲ့ Sunda Accent Train ဆိုတဲ့ဥစ္စာကနေဒီရောအောက်ကတိုက်ကြီးတဲ့အောက်ကိုတိုးဝင်နေတဲ့ကိစ္စငလျင်နေဖြစ်တဲ့ဥစ္စာကပြောရရင်ဒီမြန်မာပြည်မှာတခါလေမှဖြစ်တယ်ဆိုတဲ့ Magnitude 5ဆိုတဲ့ဟာမျိုးသူတို့စီမှာနေတိုင်းနေပါဖြစ်နေတယ်ဒါမဲ့ဒီ6ကြော်သွားပြီဆိုအပြည့်စီရှိလာတယ်အဲ့ဒါမျိုးကလည်းတစ်နှစ်မှာကိုအချိန်ချင်းဖြစ်နေတဲ့ဟာမျိုးဒီဆူနာမီလည်းရှိတယ်
ဒီနေ့ဩဂုတ်လမှာရင်ဂျာဗာကျွန်းမှာလှုပ်ခတ်ခဲ့တဲ့ပြင်း6တမရှင်ငရင်ကြောင့်၄ဦးတည်းမင်းတည်ဆုံးခဲ့ရတာပါ2018ဒီဇင်ဘာလတုန်းကလည်းဒီရက်မှာပဲမိတော်နှုတ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလှိုင်းတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့အတွက်လူ400ကျော်တည်ဆုံးခဲ့ရပါတယ်လူရေသန်း260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရံဝန်းဒေသကငရင်ရံဝန်းပေါ်မှာတည်ရှိနေတဲ့အတွက်မကြာခဏဆိုသလိုငရင်တန်ကိုရင်ဆိုင်ခံစားရတာလည်းဖြစ်ပါတယ
်မီးတောင်ကလည်းရှိတယ်ခင်ဗျအင်ဒိုနီးရှားမှာမီးတောင်အလုံးပေါင်း120ကျော်လောက်ရှိတာဆိုတော့မီးတောင်ကပေါက်တာဆိုရင်သူတစ်ဖြင့်ဂျာဗာသို့မဟုတ်ဂျာကာတာနဲ့ဆိုရင်ကျွန်တော်တို့ငင်းငယ်တော့ရုပ်ရှင်ကြားမှုမှာပါခါရာကာတိုးအားဆိုတဲ့ကျွင်းကြီးတစ်ခုကမိတောင်ပေါက်ပြီးကျွင်းတစ်ခုလုံးပျောက်သွားဆိုတဲ့ရုပ်ရှင်ကြီးကျွန်တော်ငင်းငယ်တော့ကြည့်ခဲ့ရတဲ့ဥစ္စာအဲ့ဒီခါရာကာတိုးအားဆိုတဲ့တကယ်ဖြစ်ပျက်ကဒီဂျာဗာကျွန်းနဲ့ကိုက်ရဲ့နေရာမှာရှိနေတယ်လို့တလောအောင်မှပေါက်တဲ့တည်င်းမျိုးလေးကျွန်တော်ကြားလိုက်ပါတယ
်ဂျာကာတာမြို့တော်မှာလူရေ10တန်းရှိပြီးမြေအုပ်ရေထုတ်ယူသုံးဆွဲမှုများလာတာနဲ့အတူကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်မြို့တော်ဟာဂျာဗာပင်လယ်တွေကိုတစ်နှစ်မှာ6လက်မခွဲကျော်ကျွန့်ကျနေဝင်နေတာတွေ့ရပါတယ်ဂျကာတာမြောက်ပိုင်းဟာအခြေအနေပိုဆိုးပြီးတော့တစ်နှစ်ကို10လက်မလောက်နေဝင်နေတာဖြစ်ပါတယ်ဒီလိုနှုံးနေတာကျွန့်ကျနေဂျကာတာတစ်မျိုးလုံးလူလူဟာ2050မှာရေလွှမ်းသွားနိုင်တယ်လို့တွက်ချက်ထားတာဖြစ်ပါတယ်အခုလိုမြေကျွန်းနှိမ့်ကြတာအပြင်တခြားမြေပြိုကျမှုအန္တရာယ်ပါရှိနေတယ်လို့လည်းပြောပါတယ
်မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဘာငေါ့မျိုးကြီးလို့နှိမ့်တာအပြင်ကိုသူကဆိုးတာကမုံများတဲ့ရံဝန်းမှာရှိတော့အခုနောက်ပိုင်းရာသီဥတုဖောက်ပြန်တဲ့အတွက်ကြောင့်ဒီ Pacific တို့ဘာလို့မှအရန်6တွေ့ပြီးအေးတဲ့အချိန်မှာဒီ Indonesia နဲ့ရှေ့တောင်အာရှနိုင်ငံတွေမှာကြောင့်မိုးတွေအများကြီးမိုးများတာကချိန်ကြာကြီးမှာမိုးတောက်လျှောက်ဆွေနာမျိုးမဟုတ်တော့မဲ့အချိန်တော်တော်လေးတည်းမှာမိုးတွေအများကြီးရွာချတဲ့ဟာမျိုးဖြစ်လို့မြေပြိုတာကြီးမြေနေတာကြီးကိစ္စကြီးဖြစ်လာဆိုတော့ဒါတွေအားလုံးကအဓိကပြောင်းရတဲ့အချက်တွေပါ
Indonesia မြို့တော်ဟာငရင်ကျော်ပေါ်မှာတည်ထားတဲ့မြို့တော်မဟုတ်ပါဘူးဒါပေမဲ့မြို့ရဲကအဆောက်အဦအားလုံးဟာငရင်တန်ခံနေအောင်တွက်ချက်ဆောက်လုပ်ထားတာမဟုတ်တဲ့အတွက်ငရင်ရဝင်းတဲ့ကမတည်ငြိမ်တဲ့အနေအထားမှာစိုးရိမ်စရာဖြစ်နေတာပါ
ငလျင်ကဒီဂျာဗာရဲ့ဆူမာထရာရဲ့အောက်ဖက်မှာဒီအိန္ဒိယနဲ့ဩစတြေးလျကနေပြီးတော့ရွေ့လာပြီးတော့မှဒီဂျာဗာနဲ့ဆူမာထရာရှိနေကျွန်းကြီးတွေအောက်ကိုငုတ်ဝင်ပြီးတိုးတဲ့အခါဒါအားလုံးကပြောရရင်တော့ငလျင်ဖြစ်တဲ့ရဝင်းကြီးတစ်ခုလုံးငလျင်ကျော်ကြီးဖြစ်နေတာပါတော့အဲဒီကဖြစ်တဲ့ငလျင်ကကျွန်တော်တို့ဒီနေပြည်တော်ရှိနေတဲ့ဒီစကိုင်းပြည့်ွေကြီးအပေါ်မှာရှိနေလိုမျိုးအငြင်းတော့မဟုတ်ဘူးအဲ့ဒါတော့အင်ဒိုနီးရှားငလျင်ပညာရှင်တွေလည်းပြောတယ်ငလျင်ကျော်ရဲ့အပေါ်မှာမြို့အတည်ထားမှာမဟုတ်တဲ့ကြောင့်မလို့အရန်ပြင်းတဲ့ငလျင်ကြီးတစ်ခုကြောင့်မလို့မြို့ကြီးတစ်ခုလုံးပျက်စီးသွားတဲ့အခြေအနေကမဖြစ် ချက်နိုင်ဘူးဒါပေမဲ့ဒီအဝေးမှာရှိအဝေးစားကီလိုမီတာ100လောက်မှာရှိနေငလင်းကျော်အကြီးတွေကနေပြီးတော့အရန်ကိုကြီးတဲ့1500မှာတစ်ခေါက်လောက်ဖြစ်တဲ့1100မှာတစ်ခေါက်လောက်ဖြစ်တဲ့ငလင်းအကြီးကြီးမျိုးဖြစ်လာခဲ့တယ်ဆိုရင်ကတော့ငလင်းကြောင့်ထိခိုက်အပျက်စီးတွေကခန္ဓာရည်အားမရှိတဲ့အင်ဂျင်နီယာဘိုင်းဆိုင်ရာအားအားနေတဲ့စစ်ချာစစ်ဆေးမထားတဲ့စံမဝင်တဲ့အိမ်တွေဆိုရင်ပျက်စီးဖို့အများကြီးရှိတော့အဲ့လိုအိမ်တွေကဇဂရမျိုးတွေတစ်မျိုးလုံးမှာပြန့်နှံ့နေတာမဟုတ်လို့အဲ့ဒီအန္တရာယ်ကအများကြီးရှိပါတယ်ဆူနာမီကလည်းသူကပင်လယ်နဲ့ကမ်းခြေမှာဖြစ်နေပေမဲ့ဒီဆူနာမီငလင်းဘောပြုတ်ပြီးလာမဲ့နေရဝင်းဘက်ကိုမျက်နှာမူနေတာမဟုတ်တဲ့ကြောင့်ဆူနာမီကတဲ့တဲ့ကြီးကိုအပြင်းကြီးရောက်လာဖို့အခြေအနေကတော့မမြင်ပါဘူး
ဒီကဘာပေါ်မှာဒီပင်လယ်ရေမျက်နှာပြင်အောက်ကိုနှိမ့်ပြီးတော့ကျွန်ကျနေတဲ့နိုင်ငံတွေထဲမှာဒီဂျကာတာအဆိုးဆုံးလို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာအဲ့ဒီဘိုင်းကတော့လေ geo technical ဘိုင်းဆိုတော့ကျွန်တော်ကစိတ်ဝင်စားတဲ့ဘိုင်းပဲရှိဒီဂျကာတာမြို့ရေ၃လများတဲ့ကျွန်ကျလာတဲ့ဥစ္စာကကဘာပေါ်မှာနံပါတ်၁ဖြစ်တယ်လို့မြို့သူကမြို့ကိုနိုင်အနေထားလေပင်လယ်ရေမျက်နှာကိုအရင်ကြီးမြင့်မနေပုံမရပါဘူးအဲ့ဒါအပြင်ကိုအခုနောက်ပိုင်းဒီကဘာကြီးပူနွေးလာပြီးရောရာသီဥတွေဖောက်ပြန်တဲ့ရာသီဥတွေပြောင်းတဲ့အတွက်ကြောင့်မလို့ဒီလိုခုနပြောသွားတဲ့မိုးတွေတဲတဲမဲမဲချိန်တူအတွင်းရွာလိုက်တယ်ရွာပြီးတော့မှမြို့ကြီးတစ်ခုလုံးရေလွှမ်းသွားတယ်အဲ့ဒီခါကျောင်းဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကအဆောက်အဦတွေမကဘဲယောဂါတွေတိုးလာမယ်လူတွေဒုက္ခရောက်တယ်သွားရလာလမ်းနေအဆင်မပြေဘူးဆိုတဲ့ပြဿနာကအရန်ကိုကြီးလာပြီးတော့ဒီရှိ့ကိုလည်းဆက်ပြီးကြီးမှာပ
ါအခုရွှေ့မဲ့နေရာရဲ့တဘာဝဝန်းကျင်ပျက်စီးနိုင်တဲ့အနေအထားကိုနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာအဲ့ဒါအများစုကလည်းပြောကြပါတယ်ပတ်ဝန်းကျင်နဲ့ပတ်သက်ဘာလို့လဲဆိုတော့အခုရှိမဲ့နေရာကဒီအရှေ့ကာလီမန်တန်မှာရှိတဲ့ rain forest ပေါ့နော်ဒီမော်တုံရဲ့ဒီတတော်တွေအရန်လှပတဲ့နေရာပြင်ခုကဘာပေါ်မှာဒီ orangutan ဆိုတဲ့ဒီမြောက်တွေအများဆုံးနေတဲ့နေရာတစ်နေရာလည်းဖြစ်နေဒါကြောင့်မလို့အဲ့ဒီနေရာမှာသွားပြီးတော့ဆောက်လိုက်ရင်ပတ်ဝန်းကျင်ပျက်စီးဖို့အများကြီးဖြစ်မလားလို့လည်းစိုးရိမ်နေကြတာရှိပါတယ်ဒါပေမဲ့ဒီအခုပြောင်းမဲ့အင်ဒိုနီးရှားဆွေးရအခုလို့ပေါ့နော်ပတ်ဝန်းကျင်ချင်းတွေအတွက်ကိုအရန်ကိုတကဘာလုံးကကျူးဆိုင်နေတဲ့အချိန်မှာရွှေ့တဲ့အချိန်မှာသူတို့ကဒါတွေကိုပြစ်ပယ်ပြီးလုံးလိမ့်မယ်လို့တော့ဘယ်လိုမှမထင်ပါဘူးနောက်တစ်ခုကကောင်းတာပေါ့နော်ဟိုမှာကအရန်ကြီးစီကားမနေတဲ့အတွက်ကြောင့်မလို့မြို့ကြီးနဲ့မဝေးပေမဲ့အစိုးရပိုင်းတတော်ရှိနေတဲ့နေရာမှာဆောက်မှာပတ်ဝန်းကျင်ကိုလည်းမပြည့်စုံအောင်လုပ်မယ်ဆိုတဲ့အချက်ကတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတဲ့အချက်လို့မြင်ပါတယ်ခင်ဗျာ
ဘူမိပေဒအနေထားရောမြေရဲ့တည်ငြိမ်မှုတဘာဝဘေးအန္တရာယ်
အဲ့ဒါကပြောရရင်ပထမဆုံးချက်အနေနဲ့မိတောင်နေနဲ့ဝေးတယ်ခင်ဗျာနောက်ပြီးတော့ငလျင်နဲ့ဆူနာမီအန္တရာယ်ကဘယ်လိုမှမရှိနိုင်တော့အောင်ကြည့်ရင်တော့မှအပြားခတ်ပြီးလောက်ပဲဖြစ်နိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြောရရင်တော့အင်ဒိုနီးရှားနိုင်ငံထဲမှာတော့ဘူမိဒေသအရာဒီဘူမိအန္တရာယ်တွေအရာတော့အနည်းဆုံးနေရာလို့ပြောချင်ပါတယ
်ဒေါက်တာမူးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
ထိုခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်
။ဇင်ဘာဘွေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမ္မတဟောင်းမူဂါဘီကွယ်လွန်တဲ့အကြောင်းကိုလက်ရှိသမ္မတကတွစ်တက်လူမှုကွန်ရက်ပကောကနေအသိပေးပါတယ်။ဇင်ဘာဘွေနိုင်ငံဗြိတိန်နိုင်ငံလက်အောက်ကနေလွတ်လပ်ရေးရခဲ့ပြီးတဲ့နောက်1980ခုနှစ်ကစပြီးတော့ရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။ဇင်ဘာဘွေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတစ်ယောက်လို့မြင်ကြတယ်လို့တချို့ကလည်းအာဏာရှင်တစ်ယောက်လို့မြင်ကြပါတယ်။ဒိုရီယာဟာရီကိန်းမုန်တိုင်းဟာဖျင်းအားအဆင့်1နဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းကမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒီကနေ့မနက်ပိုင်းတည်းကဝင်ရောက်တိုက်ခတ်နေပါတယ်။နိုင်ပိုင်းကြာတဲ့အထိလဲမြောက်ကယ်ရိုလိုင်းနားကန်ယူရန်တွေနားနဲ့ကန်ယူရန်တွေဘော်ကိုမုန်တိုင်းပဟိုဖြတ်သွားနေလိမ့်မယ်လို့အမေရိကန်ဟာရီကိန်းဌာနကတောက်ချာနေဒီကနေ့အစောပိုင်းမှာပြောကြားပါတယ်။အရှေ့မြောက်ပိုင်းကိုရွှေ့သွားမယ်မုန်တိုင်းဟာညူအင်္ဂလန်ကန်ယူရန်တွေဘက်ကိုစနေနေ့မနက်ပိုင်းမှာရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒိုရီယာမုန်တိုင်းနဲ့အကြီးအကျယ်ခံထားရတဲ့ပဟားမားကျွန်းနိုင်ငံမှာတော့ထောင်ထဲချီတဲ့ပြည်သူတွေဟာသူတို့ရဲ့ဘဝတွေကိုပြန်ဆနိုင်ဖို့ကြိုးစားနေပါတယ်။အဘာကိုနဲ့ Grand Bahama ကျွန်းတွေမှာအသက်ရှင်ကျန်နေနိုင်သူတွေကိုနိုင်ငံတကာကူညီကယ်ဆယ်ရေးတွေကလိုက်လံရှာဖွေပေးနေပါတယ်။ဟောင်ကောင်ကျွန်းကိုဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်အစိုးရစီပြန်လွှဲပြောင်းပေးရေး1984ခုနှစ်နှစ်နိုင်ငံသဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အတွက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကတရုတ်ဝန်ကြီးချုပ်လီကယ်ချန်နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။ပြောဆိုရအနေနဲ့ဟောင်ကောင်ကျွန်းနေပြည်သူတွေရဲ့လွတ်လပ်မှုနဲ့အခွင့်အရေးတွေကိုအာမခံပေးပြီးတော့1984ခုနှစ်ပါစာချုပ်သဘောကျညီချက်တွေကိုဆက်ပြီးလိုက်နာတင်တယ်လို့ထောက်ပြခဲ့တဲ့အကြောင်းနှစ်နိုင်ငံပူးတွဲပူးတုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Miss Markel ကပြောကြားခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
The program has come to you from the Voice of America, Washington.